တရုတ်တံအမတ်တအနေနဲ့မြန်မာစစ်ကောင်စီတာဝန်ရှိသူတချို့နဲ့တွေ့ဆုံရမှာတရုတ်စီမံကိန်းအနေနဲ့တရုတ်နိုင်ငံသားဝန်ထမ်းတွေကိုအကာအကွယ်ပေးဖို့ပြောဆိုခဲ့တယ်လို့မြန်မာနိုင်ငံဆိုင်ရာတရုတ်တံရုံးကသတင်းထုတ်ပြန်ပါတယ်မြန်မာနိုင်ငံနေရာအနှံပြားမှာတိုက်ပွဲတွေဖြစ်ပွားနေတာနဲ့အတူတရုတ်စီမံကိန်းနေရာတွေကိုပါထိခိုက်လာမှာကိုတရုတ်ဘက်ကစိုးရိမ်နေပုံရတယ်လို့လေလာသူတွေကမြင်ပါတယ်ရန်ကုန်ကပေးပို့တဲ့ဒီသတင်းကိုတော့မတ်တင်ကြီးထိုက်ကပြောပြမှာပါ
မြန်မာနိုင်ငံကိုအသိရောက်လာတဲ့တရုတ်သံအမတ်ကြီး Miss Ma Cha ဟာဒီသတင်းပါအတွင်းစစ်ကောင်စီဝန်ကြီးတချို့နဲ့တွေ့ဆုံခြင်းတရုတ်စီမံကိန်းလုပ်ငန်းတွေအကာအကွယ်ပေးရေးကိစ္စအလေးပေးပြောခဲ့တာပါဒီသတင်းပါအတွင်းစစ်ကောင်စီရဲ့နိုင်ငံခြားရေးဝန်ကြီးမြန်မာနိုင်ငံရင်းနှီးမြှုပ်နှံမှုနဲ့နိုင်ငံခြားစီးပွားဆက်သွယ်ရေးဝန်ကြီးကာကွယ်ရေးဝန်ကြီးစိုက်ပျိုးရေးမွေးမြူရေးနဲ့ဆင်မြောင်းဝန်ကြီးတို့နဲ့တရုတ်သံအမတ်တွေ့ဆုံခဲ့တယ်လို့အမည်မဖော်လိုတဲ့နေပြည်တော်သတင်းရင်းမြစ်ကပြောပါတယ်မြန်မာနိုင်ငံအနှံ့အပြားတိုက်ပွဲတွေဖြစ်နေပြီးတိုင်းရင်းသားတပ်တွေနဲ့တော်လှန်ရေးတပ်တွေဘက်ကမြို့တချို့ကိုပါသိမ်းယူထားတာပါဒီလိုအချိန်မှာတရုတ်ဘက်ကသူ့ရင်းနှီးမြှုပ်နှံမှုလုပ်ငန်းတွေထိခိုက်လာမှာစိုးရိမ်ပုံရတယ်လို့လေလာသူတချို့ကမြင်ပါတယ်ဒါကြောင့်လဲတရုတ်တန်တမန်တွေဘက်ကမြန်မာနိုင်ငံတွင်စစ်ပွဲတွေရက်စဲပြီးဆွေးနွေးစကားပြောဆိုမှုတွေဖြစ်လာအောင်တွန်းတွန်းတိုက်တိုက်လှုပ်လှနိုင်တယ်လို့အမည်မဖော်လိုတဲ့နိုင်ငံရေးလေလာသူတဦးကပြောပါတယ
်ဒီကိစ္စကိုစစ်တပ်ကဖြစ်ချင်းမလို့ကိစ္စလုပ်ပြအောင်မလို့တော့အပေးလိုက်တာအခုဒီတော့သူတို့ပြောတဲ့အတိုင်းဆိုရင်တော့စစ်ကောင်စီကအားလုံးနဲ့တွေ့ဆုံဆွေးနွေးပြီးတော့ဟာဆောက်ရှိခြေရောက်ပြီးတော့အောက်ကနေနိုင်ငံကြီးကဖြည့်ရှင်းပြီးတော့ဟိုပြတ်ဒီဗီဂျင်နဲ့အပြာကိုဆက်ဆံစေခြင်းနဲ့ဆိုတော့လူ့ပြည်ရှင်သားပြီးပြောရပေါ့ပထမဆက်ကျူးသားနေတဲ့တရားစီရင်တစ်ခုဖြစ်ပါလိမ့်မယ်အဲ့တော့အခုဆိုရင်ဒါနေသမားဆီလိချင်းနဲ့အပေါ်ဒေသတိဒီပိတ်တယ်ဒီလိုမျိုးပိုင်းတွေနဲ့ကြီးစံရပေါ်ဒီတိုင်းနေခိုင်းတာကိုကြိုက်ဘူးဆိုတဲ့သဘောဟောပြတာ။ဟောရမှာသူပဲ။ဒီစီမော်ဒီသူကနေလေဆာဆက်ဆံရတဲ့လူဖြစ်မှာ။အဲ့တော့အဲ့ဒီပေါ်မှာဘလောက်တိုင်းပဲဆိုတော့ဖြစ်နေတဲ့အဲဘက်ဘူးတွေပါတချို့တွေဘူးတွေချိုးစီလို့အစီအလို့ရှာမှုတွေအရှင်ရောမှာရတော့လာတာရှိနေတယ်။ဒါပေမဲ့ဟိုဆက်လက်ရှိနေနေတော့
မြန်မာနိုင်ငံဆိုင်ရာတရုတ်တန်ရုံဘက်ကထုတ်ပြန်ချက်တွေမှာတော့စစ်ကောင်စီရဲ့ဝန်ကြီးဌာနတချို့နဲ့တွေ့ချိန်မှာတရုတ်စီမံကိန်းတွေကိုအကာအကွယ်ပေးရေးကိစ္စအပြင်တရုတ်နိုင်ငံခြားရေးဝန်ကြီးဝမ်ယီရဲ့ခီးစဉ်အတွင်းသဘောတူညီချက်တွေကိုအကောင့်ထဲပေါ်ဖို့ဦးတည်ဆွေးနွေးခဲ့သလိုနှစ်နိုင်ငံနယ်ဆက်တည်ငြိမ်ရေးကိုပါထည့်သွင်းပြောဆိုခဲ့တယ်လို့ထုတ်ပြန်ထားပါတယ်။တရုတ်သံအမတ်ကြီး Miss Ma Cha နဲ့စစ်ကောင်စီဥက္ကဋ္ဌဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်တို့ပြီးခဲ့တဲ့ဩဂုတ်လတွေ့ဆုံချိန်မှာစစ်ကောင်စီအနေနဲ့တရုတ်စီမံကိန်းတွေကိုအစွမ်းကုန်ကာကွယ်သွားမယ်လို့ပြောဆိုထားခဲ့ပါတယ်။ပြီးခဲ့တဲ့တရုတ်နိုင်ငံခြားရေးဝန်ကြီးဝမ်ယီခီးစင်မှာလည်းစစ်ကောင်းဆောင်နဲ့တွေ့ချိန်မှာမြန်မာနိုင်ငံကတရုတ်စီမံကိန်းတွေတရုတ်ဝန်ထမ်းတွေနဲ့တရုတ်မြန်မာနှဲဆက်တည်ငြိမ်အေဂျင်စီကိုလက်တွေ့ကြကြကာကွယ်ပေးဖို့ပြောဆိုခဲ့တာရှိပါတယ်။နောက်ပြီးဩဂုတ်လ28ရက်နေ့နဲ့28ရက်နေ့တုန်းကလည်းတရုတ်နိုင်ငံကိုရောက်နေတဲ့အမေရိကန်အမျိုးသားလုံခြုံရေးအချံပေး Jake Sullivan နဲ့တရုတ်နိုင်ငံခြားရေးဝန်ကြီးဝမ်ယီတို့မြန်မာအရေးစွန့်ရင်ချက်တွေကိုဆွေးနွေးခဲ့ကြကြောင်းထုတ်ပြန်ထားပါတယ်။တရုတ်မြန်မာနိုင်ငံရေးလေးလာသုံးသပ်သူဒေါက်တာလှကျော်စောကတော့တရုတ်ရဲ့စွန့်ရင်ချက်ကနေပြည်တွင်းမှာစပွဲဝိုင်းဆွေးနွေးပွဲတွေပေါ်ထွက်လာဖို့တွန်းတွန်းတိုက်တိုက်ကြိုးပမ်းလာနိုင်ပွဲရှိပေမဲ့စစ်ကောင်းဆောင်ကကိုချိုးချီဆက်လက်ခေါင်းမာနေတာမို့ပြည်တွင်းစီရေးကြောင့်ပြည်သူတွေဒုက္ခဆက်ကြုံအောင်မယ်လို့သူကပြောပါတယ်
။သူ့ပိုးလမ်းမှာစီမံကိန်းကဗမာပြည်မှာပဲခင့်နေတာ။ကျန်တဲ့နေရာတွေမှာအကုန်တော်တော်လေးကိုအဆင်ပြေနေတာပေါ့နော်။ဗမာပြည်က project တွေပဲတော်တော်ခက်ခဲနေတာဖြစ်တော့ဗမာပြည်ကိုနည်းနည်းပို့ပြီးဖိအားပေးတာပေါ့။ဒါမဲ့သူတို့ရဲ့မဟာဗျူဟာကအဓိကစစ်ကောင်စီကိုဆွေးနွေးတဲ့ဝဲပေါ်ရောက်အောင်တွန်းနေတာဗျာ။အဲ့တည်းဟိုဘက်ကတွန်းကြည့်ဒီဘက်ကတွန်းကြည့်တွန်းကြည့်နေတာပေါ့ဗျအားလုံးအစည်းအဝေးကြီးပေါ်ရောက်လာပြီးမမာပြီးအကြီးကိုဖြည့်ရှင်းဖို့တွန်းနေတာဗျအဲ့ဒါကိုစစ်ကောင်စီကအခုဒီရှော့မပေးတော့သူတို့ဟိုဘက်ကပြောလိုက်ဒီဘက်ကပြောလိုက်အဲ့လိုပြောတာလည်းဖြစ်နိုင်တယ်မမာပြည်နိုင်ငံရေးကိုအဆုံးဖြတ်ပေးမှာဗမာလူမျိုးပဲဗျတရုတ်ကဘာတွေပြောပြောဒီစစ်ကောင်စီကအခုချိန်ထိသူနောက်ထပ်ပုံတယ်အဲ့တော့တရုတ်ကဘာဖြစ်အားပေးပြီးဘာမှအကျိုးထူးလာမှာမဟုတ်ဘူးခင်
မြန်မာမဟာဗျူဟာနဲ့မူဝါဒရေးရာလေးလာရေးအဖွဲ့ ISB မြန်မာကထုတ်ပြန်ချက်အရရှမ်းပြည်နယ်မြောက်ပိုင်းနဲ့ဆက်ဆက်ဒေသတွေမှာတရုတ်စီမံကိန်း၁၀ခုကိုတည်ရင်သာလက်နက်ကိုင်အဖွဲ့ EAO တွေနဲ့ပြည်သူ့ကာကွယ်ရေးတပ် PDF တွေကအပြည့်အဝထိန်းချုပ်ထားနိုင်တယ်လို့ဖော်ပြထားပါတယ်ရှင်